မြန်မာနိုင်ငံမှာပြည်အောင်စုနှစ်အခမ်းအနားကိုနှစ်စဉ်ကျင်းပလာခဲ့တာဟာအခုအချိန်80ရှိနေပြီဖြစ်ပေမဲ့လည်းစစ်မှန်တဲ့ပြည်အောင်စုကြီးတော့ဖြစ်မလာသေးဘူးလို့ပြည်ပရောက်တက်ကြွလှုပ်ရှားသူတိုင်းရင်းသားတချို့ကမြင်ကြပါတယ်။စစ်မှန်တဲ့ပြည်အောင်စုကြီးဖြစ်ပေါ်လာဖို့အတွက်အဓိကအခက်အခဲကတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တက်မတော်လို့ပဲဖြစ်ပါတယ်လို့ထောက်ပြခဲ့ကြပါတယ်။ဒီကြောင့်ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တတာချန်ကဆက်ပြီးပြောပြပေးပါလိမ့်မယ်။
ဒီကနေ့ February 12ရက်နေ့ဟာ80မြောက်ပြည်ထောင်စုနှစ်ဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတက်မတော်နဲ့တိုင်းရင်းသားတွေကြားပြည်ရင်းစစ်လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေစေဖြစ်တယ်လို့ပြည်မနဲ့တိုင်းရင်းသားဒေသတွေကြားဒန်းတူအခွင့်အရေးမရရှိသေးတာတွေကြောင့်ခေတ်ဆက်ဆက်ပြည်ထောင်စုလို့သာအမည်ကင်ပွန်းတက်ခဲ့ကြပေမဲ့အားလုံးမျှော်လင့်တောက်တခဲ့ကြတဲ့စစ်မှန်တဲ့ပြည်ထောင်စုကြီးကတော့ဖြစ်မလာသေးဘူးလို့အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့တက်ကြွလှုပ်ရှားသူတိုင်းရင်းသားတချို့ကသုံးသပ်ကြပါတယ်။ Los Angeles မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကတော့
ကျွန်တော်တို့လွတ်လပ်ရေးရတဲ့အချိန်ကစအခုထိပေါ့လေပြည်ထောင်စုမြန်မာနိုင်ငံတော့ခေါ်သေးတယ်ပြည်ထောင်စုပဲ။ဒါပေမဲ့နာမည်ပဲရှိတယ်တကယ်ပြည်ထောင်စုမဟုတ်သေးဘူး။ဒါဖြစ်လို့လဲဆိုတော့ပြည်ထောင်စုမှာပါဝင်နေတဲ့ကျွန်တော်တို့ပြည်ထောင်တွေဥပမာရှမ်း၊ကချင်ချင်းကျွန်တော်တို့ကရင်နေအဲ့ဒီဒီတွေကသူတို့မှာအရင်တုန်းကတကယ်လွတ်လပ်တဲ့အခွင့်အရေးကိုပိုင်အုပ်ချုပ်မှုနော်တကိုပိုင်ဖန်တီးနိုင်ခွင့်အဲ့ဒါဒီကိုသူတို့လုံးဝမရခဲ့ဘူးဒါကြောင့်မို့ပြည်ထောင်စုလို့တော့ခေါ်တာတနိုင်ငံတပြည်ထောင်တည်းလို့ဖြစ်နေတယ်လို့ကျွန်တော်ထင်တယ
်အလားတူလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့အတူကြာဆုံးခဲ့တဲ့အာဇာနည်ခေါင်းဆောင်ကြီးတဦးဖြစ်တဲ့မန်းပခိုင်ရဲ့တူဒေါက်တာမန်းမြင့်ဆိုင်ကလည်းစစ်မှန်တဲ့ပြည်ထောင်စုလို့မခေါ်နိုင်သေးကြောင်းယူဆသူပါဒီအခက်အခဲကိုပြည်လဲစေဖို့ဆိုရင်နိုင်ငံရေးဆွေးနွေးမှုလိုအပ်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်နေတဲ့27ရာစုပင်လုံညီလာခံမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေအားလုံးညီညီညွတ်ညွတ်နဲ့ပါဝင်ကြဖို့လိုအပ်တယ်လို့ထောက်ပြခဲ့ပါတယ
်အောင်ဆန်းစုကြည်ကစိတ်ရင်းအယံကောင်းနေစိတ်နာအယံကောင်းနေတိုက်ပြီးတကယ်ချစ်တဲ့သူသမီးသူမျိုးမျိုးပဲပေါင်းဆောင်မှနေတိုက်ခိုက်နေကြလူတွေရဲ့တော့ကို့အကြံတဲ့ကို့ဘောလေကို့နိုင်ငံရေးခံယူချက်နဲ့ကို့အတွက်ပဲကို့ကြည့်တဲ့လူတွေလည်းရှိတယ်အဲ့ဒါဆိုတစ်ဖက်ဆောင်နေပြောတဲ့လူတွေလည်းရှိတယ်အဲ့ဒီလူတွေဓာတ်ထဲမှာအောင်ဆန်းစုကြည်ကလှုပ်လို့မရဘူးပြက်နေတယ်အကယ်၍သူကအကယ်၍တကယ်လားအဲ့ဒါတွေကိုရုံးထွက်ပြီးတော့ပြည်သူကလည်းဝိုင်းပြီးဖိအားပေးပြီးတော့သူလှုပ်နိုင်ရင်တကယ်ဖြစ်သွားမယ်အခုကသူလုတ်သမျှအကောင့်ထဲမပေါ်ဘူးဘာလို့ဆိုတော့ဆန့်ကျင်တာတွေအတွင်းကနေနှိုက်ပြီးတော့တခါလေဟိုရှောက်ရှုံနေတာတွေကတပုံကြီးရှိသေးတယ်အဲ့ဒါတွေကိုရှင်းနိုင်ရင်တော့တကယ်အင်မတန်ပျော်စရာနေပြီတော့သူကြီးဖြစ်ပ
ါလက်ရှိမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာပြီးတဲ့နောက်သူ့ဖခင်ဗိုလ်ချုပ်အောင်ဆန်းလက်ထက်ကတိုင်းရင်းသားခေါင်းဆောင်တွေစုပေါင်းပြီးချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ကိုသူ့လက်ထက်မှာဆက်လက်အကောင့်ထဲပေါ်ဖို့ကြိုးပမ်းနေတာပါဒါကြောင့်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးအပြစ်ခတ်ရစဲရေးကနေတဆင်းငြိမ်းချမ်းရေးစပွဲဝိုင်းစီတက်လန်းနိုင်ဖို့အတွက်27ရာစုပင်လုံညီလာခံကိုစတင်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအဓိကကြတဲ့စစ်တပ်ကသဘောထားမပြောင်းလဲတဲ့ရွေးကတော့အောင်မြင်စွာဖော်ဆောင်နိုင်မယ်လို့မယုံကြည်ကြောင်းမစ္စဂန်ပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းရင်းသားဦးခေါ်ထောင်းကသုံးသပ်ပါတယ်
။ကျွန်တော်ကအသိမထင်ဘူး။ဘာလို့လဲဆိုတော့အခုကစစ်တပ်နဲ့တို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်သေးတော့လေတို့အာနာစစ်တပ်ကတဝက်ဒီ NLD ကတဝက်လူပေါ်လေအဲ့ဒါတို့ဒီစစ်မှန်တဲ့အာနာအပြုတ်ဝကို NLD ကမရသေးဘူးပထမချက်ကနောက်ဒုတိယအနေနဲ့အဲ့လူမရတော့သူကလေလောက်ပိုင်ခွင့်အာနာကိုသူကထိထိရောရောမတုံးနိုင်သေးတော့ဒီတိုင်းတာအမြင်ပေါ်မှာလေပဲဒီစစ်တပ်ကအမိနဲ့ NLD ရဲ့အမိနာတွဲတွဲနေတော့ဒီတိုင်းတာဒီအနေနဲ့လေဒီစစ်မှန်တဲ့ခွင်းကြီးကိုတော့ရဖို့ခက်နေတယ်လို့ကျွန်တော်မြင်တယ်
။ဒီကနေ့ကြားရောက်တဲ့80မြောက်ပြည်ထောင်စုနှစ်အခမ်းအနားကိုပင်လုံမြို့မှာကျင်းပဖို့ရှိပြီးတော့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့ခေါင်းဆောင်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြဖို့ရှိပါတယ်။ဒါ့အပြင်ဗိုလ်ချုပ်အောင်ဆန်းပင်လုံညီလာခံကိုတက်ရောက်ခဲ့စဉ်တုန်းကစာဖတ်ခဲ့တဲ့ညောင်မင်းအောင်မှာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားများရဲ့ငြိမ်းချမ်းရေးစကားဝိုင်းကိုကျင်းပသွားဖို့ရှိတယ်လို့လည်းမြန်မာသမ္မတရုံး Facebook စာမျက်နှာမှာဖော်ပြထားပါရှင်